တမနောပိုင်း 18200F အမျိုးအစားအမှတ်9823လေယာဉ်ဟာဇွန်လ9ရက်ဗိုလ်တူနေ့တုန်းကဗိမ့်မြို့ကနေကျန်ကုန်ကိုဥတီပြန်တန်းနေပြီးအမြင့်ပေ 18,000 လောက်ပြန်တန်းနေချိန်မွန်းလွဲတနိုင်ခွဲကျော်လောက်မှာဒဝဲမြို့ရဲ့အနောက်တောင်ဘက်43မိုင်အကွာလောင်းလုံးမြို့နယ်အတွင်းဒဝဲလီစိတ်နဲ့ဆက်သွယ်မှုပြတ်တောက်သွားခဲ့တယ်လို့တမနောကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။လေယာဉ်ပျောက်ဆုံးသွားပြီးနောက်ပိုင်းဗိုလ်တူမွန်းလွဲ2နာရီကဆက်လို့အဆက်အသွယ်ပြတ်တောက်ခဲ့တဲ့နေရာတစ်ဝိုက်မှာတမတော်ရေကစည်ရင်ရင်9စီးတမတော်လေကလင်းရင်9စီးရဟရင်2စီးတို့နဲ့ရှာဖွေလုပ်နေပြီးဒေသခံပြည်သူတွေကပါပူးပေါင်းရှာဖွေနေကြတယ်လို့တမတော်သတင်းကဆိုပါတယ်။ဘေးရန်ကုန်ခီးစဉ်အတွင်း18လေယာဉ်ကိုအတွေ့အကြုံများတဲ့လေယာဉ်မှူးကြီးယာယီဒုဗိုလ်မှူးကြီးညဉ့်ညံတွဲဘက်လေယာဉ်မှူးတက်ယာယီဒုဗိုလ်မှူးကြီးဆိုးဝင်းသူနဲ့တွဲဘက်လေယာဉ်မှူးဗိုလ်မှူးတန့်စင်ထေးပြန်တန်းရေးအင်ဂျင်နီယာဘိုးကြီးကျော်ဆိုးတို့ကတာဝန်ယူမောင်းနှင်ပြန်တန်းခဲ့တာဖြစ်ပြီးလေရင်အမှုတန်း14ဦးလိုက်ပါသွားတယ်လို့တမတော်ကပြောပါတယ်။လေရင်ပေါ်မှာအဲ့ဒီလေရင်အမှုတန်း14ဦးအပြင်တမတော်အရာရှိ6ဦး၊စစ်သည်29ဦး၊မိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာဖြစ်တယ်လို့တမတော်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ဝိုင်းအိတ်လေရင်ဟာပြတ်ကျခဲ့တာဖြစ်ပုံရကြောင်းနဲ့လီယင်အပိုင်းစားတွေကိုဒဝဲမြို့ရှင်မော်ခွေ့ဖျားအနီးမြင်းကွာအော်ကမ်းခြေတဝိုက်မှာတွေ့ခဲ့ရကြောင်းရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေကြောင်းတနင်္သာရီတိုင်းအစိုးရအဖွဲ့ဝင်လုံညိုရင်းနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်စရာကဗိုလ်တူနေတုံက VOA ကိုဖြေကြားခဲ့ပါတယ
်မြင်းကွာအော်နာတဝိုက်လို့ပဲပြောပါတယ်ခင်ဗျဒေသခံတွေပြောစကားကြောင့်ကျွန်တော်စီကဒီကယ်ဆယ်အဖွဲ့တွေအဲ့တုံသွားနေပါပြီခင်ဗျအဲ့အတွက်ကိုကျွန်တော်တို့ကအခုရဲမိသက်နောက်ပြီးတော့ဒီအဲ့နောက်မှာရှိတဲ့ဒေသခံတွေပေါ့နော်အဲ့ဒီလိုဖွဲ့နေနဲ့သွားပြီးတော့မှကုတီကဲဆက်ကလုံနေပါပြီခင်ဗျာသေယုံနဲ့ပြင်ဆင်ဆောင်ရွက်တာတွေလုံနေပါတယ်နောက်အကမ်းခြေမှာလည်းပဲကျွန်တော်တို့နေသာဆုံးစီတီမဲ့နေရာမှာလည်းပဲရေးပေါ်စိတ်ကူးသားဖို့ဆောင်ရွက်တာတွေလုံနေတယ်နောက်မြန်မာတပ်မတော်လေးရလည်းပဲဟိုပါပေါ့လေရင်တင်နဲ့ရှာနေပါပြီခင်ဗျာ
ဘုံဝင်းကျော်စရာပြောသားသလိုကဲဆေးကြီးအဖွဲ့ထဲမှာမိသားတက်ဖွဲ့လဲပါလာကြောက်ဒဝဲမိသားဌာနကိုမင်းမြန်ရမှာတာဝန်ကျအရာရှိတူကအတေပြောက်စင်းကိုအတိအကျမသိရသေးကြောင်းပြောဆိုပါတယ်
ကျွန်တော်ဒီမှာဒီကနေ့ကျွန်တော်ကယ်ဆယ်ရေးအဖွဲ့ထွက်တော့ပါတယ်ဗျာဘာမှကြောင်းကြတိမရသေးပါဘူးနေနေထားရတော့ဒဝဲရနေရမှာခမန်းကြီးမနက်စောင်းကညနေစောင်းမှရှိနေမှာအဲ့ဒီကလောက်ရနေရတယ
်အစိုးရစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ပျောက်ဆုံးလီရင်အားရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပြီးအတိမပြုတ်နိုင်တဲ့ကောလာဟလသတင်းတွေရေးသားဖော်ပြမှုအားပြင်းထန်စွာကန့်ကွက်ကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်ဝိုင်းလီရင်ရဲ့ခီးစဉ်ဟာတက်မတော်သားတွေနဲ့သူတို့ရဲ့မိသားစုတွေအတွက်တက်တာချောင်ကြီးရေးပို့ဆောင်ကြိုးစုပေးနေတဲ့တဲယူပို့ဆောင်ရေးလေရင်အမျိုးအစားဖြစ်ပြီးဗိမ့်မျိုးကနေရန်ကုန်ကိုပြန်တန်းတဲ့ခီးစဉ်အတွင်းအဲ့ဒီလေရင်ပေါ်မှာကုန်တန်းချိန်1.4တန်လောက်တဲဆောင်သွားတယ်လို့ဆိုပါတယ်။ပျောက်ဆုံးလေရင်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာဟာမုဒ္ဓမပင်လယ်ပြင်အထက်မှာဖြစ်တယ်ဆိုတာကိုကာကွယ်ဦးစီးချုပ်ရုံးကထုတ်ပြန်တဲ့မြေပုံအရသိရပါတယ်။လေရင်စတင်ပျောက်ဆုံးချိန်မှာပင်လယ်ပြင်တွင်လှိုင်းလေအတန်ငယ်ရှိပေမဲ့ညနေ6နာရီလောက်မှရာသီဥတုပြန်လည်ကောင်းမွန်လာတဲ့အတွက်ဒေသခံဆက်လီတွေကပါပူးပေါင်းရှာဖွေပေးနေတာဖြစ်ပါတယ် YH200F လေယာဉ်ဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်လာခဲ့တာဖြစ်ပြီးတက်မတော်လေတပ်မှပြန်တန်းချိန်109နာရီအသုံးပြုခဲ့တယ်လို့ကာကွယ်ဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာတပ်မတော်လေရင်တစင်းအခုလိုပြက်ကျပျောက်ဆုံးပြီးတည်ဆုံးခဲ့ရတဲ့တက်မတော်အရာရှိစစ်သည်တွေအတွက်ဝမ်းနဲ့ကြေကွဲပြီးကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကကနေဒါနိုင်ငံ Ottawa မြို့မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်ခင်ဗျာ